အမေရိကန်ဒေါ်လာ950ဘီလီယံတန်ဖိုးရှိတဲ့ကိုဗစ်ကာလစီးပွားရေးအကူအညီပေးရေးအစီအစဉ်တရက်ကိုအတည်ပြုနိုင်ဖို့အမေရိကန်လွှတ်တော်ကိုယ်စားလှယ်တွေအကြားသဘောတူညီလူနီးပါးအခြေအနေကိုရောက်ရှိနေပါတယ်။အထက်အောင်လွှတ်တော်နေရာစလုံးကသဘောတူအတည်ပြုပေးနိုင်ဖို့ရည်ရွယ်ထားတဲ့ကယောဂအကူအညီပေးရေးအစီအစဉ်ကိုသဘောတူညီကျဲရဖို့အတော်လေးခီးရောက်နေပါပြီလို့အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကဗိုလ်တော်ကြီးကပြောပါရယ်ဒီအစီအစဉ်ကပါတီတစ်ခုစလုံးကအထက်လွှတ်တော်အမတ်တွေတင်္ဂနွေကအဆိုပြုထားတဲ့9.8ဘီလီယံတန်ဖိုးရှိတဲ့အစီအစဉ်ကိုအခြေခံထားတာဖြစ်ပါရယ်ပါတီတစ်ခုအကြားအဓိကသဘောထားကွဲလွဲနေတဲ့အချက်တစ်ချက်ကိုဒီအစီအစဉ်ထဲကနေဖက်ထုတ်ပြပွဲရှိပါရယ်အင်္ဂါနေ့နောက်ပိုင်းကအစည်းအဝေးစိတ်အားတက်ဖွဲ့ပြီးဆုံးသွားပြီးတဲ့နောက်အောက်လွှတ်တော်ဒါနန်စီပယ်လိုစီChuck Schumer နဲ့ Mitch McConnell တို့ဒေသစံတော်ချိန်ပေါ်တော့နေ့လယ်မှာထပ်မံတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ COVID အကူအညီပေးရေးအစီအစဉ်အသစ်ပေါ်သဘောတူညီချက်မရဘူးဆိုရင်တော့လက်ရှိအကူအညီပေးနေတဲ့အစီအစဉ်အများအပြားဒီလကုံမှာတက်တန်းကုံဆုံးမှာဖြစ်ပါတယ်။ American ပြည်ထောင်စုအစိုးရ3စီးအတွက်တက်တန်းတိုးပေးထားတဲ့ရက်ကလည်းတောက်ကြနေမှာကုံဆုံးမှာဖြစ်ပါတယ်ခင်ဗျ။